နိုင်ငံတော်သမ္မတယုံကနေကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးနဲ့ဆက်လင်းပြီးတိုင်းဒေသနဲ့ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်နေစာချေပြူလက်နက်ကန်ဖွဲ့တွေရဲ့အမြင်တဘောသားကိုတင်ဆက်ပေးမှာပါကိုဗစ်-19ရောဂါထိန်းချုပ်ကူတာရေးဆိုင်ရာလုပ်ငန်းတွေကိုတိုင်းဒေသနဲ့ကန်ဖွဲ့စည်းတွေအခြေပြုရသေးတာတွေမှာတတိယရောက်ဆောင ကောင်းမွန်တဲ့လက္ခဏာတရားလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC ပြောခွေရဗမူကြီးဆိုင်အောင်ခေးက VOA ကိုပြောပါရတယ်
ကဲဒါကတိကောင်းတဲ့လက္ခဏာပဲလေနော်ဥပောင်းချော်ရရမှာပဲလေနော်နိုင်ငံတော်အစိုးရအချက်ချင်းနဲ့သူတော်လို့အပ်တဲ့စပ်ပတီတွေအလုံးရောလို့အပ်တဲ့သုံးနည်းတွေရောဥပြောထောက်ပံ့နိုင်မလားလို့ပေါ့နော
်ရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်တွင် NCA ပြည်ရဖွဲ့ဖြစ်တဲ့ RCSSSC ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုပြီးခဲ့တဲ့ဧပြီလလယ်လောက်မှာနေပြည်တော်တမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေပြီမဲ့နောက်ပိုင်းညှိနှိုင်းမှုပြည်လည်သွားပြီလို့သူကဆိုပါတယ် RCSF ဖွဲ့အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းမြို့နယ်26မြို့နယ်တို့မှာတားနိုင်တဲ့လောက် COVID-19 ရောဂါပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဘူမူကြီးဆိုင်အောင်ခေးကပြောပါတယ်ကရင်မြို့ရာစီယုံ KNU အနေနဲ့ကတော့သူတို့နေမြေတွင် COVID-19 ရောဂါကာကွယ်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပြီမဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေနဲ့ကြုံနေရတယ်လို့ KNU ပြည်ထရေးနဲ့သာသနာရေးဆိုင်ရာတာဝန်ခံဘဒုစောအတူကပြောပါတယ
်ကျွန်တော် KNU နဲ့ကအဲ့ဒီ COVID-19 စိတ်ဆဆောင်ရွက်ဖို့အတွက်ကျွန်တော် KNU ဘဟုအနေနဲ့ဖွဲ့ထားလိုက်ပြီးတော့လက်တွေ့လှုပ်ဆောင်နေတယ်ရှိပြီးဖက်ဆိုင်ရာ KNU နဲ့လည်းပူးပေါင်းလာတာလှုပ်ထားတာရှိတယ်ကျွန်တော်တမကြည့်ကပ်သထုတ်ချက်အမကိုဗစ် -19 ကာကွယ်ဖို့တဲ့လုဆောင်နေတဲ့ဒါပေမဲ့လို့အဲ့ဒီကိင်းကြီးနဲ့နေဆိုင်ရဝန်ကြီးကနေတော့ကန့်ကွက်စာထုတ်တယ်လေဝန်ကြီးကတော့ကျွန်တော်အဲ့လိုလုပ်တာတော့အာသူတို့ဖြူချုပ်ကုန်ပြီတဲ့နော်ဘယ်လိုလဲတယောက်နဲ့တယောက်နားမလဲလို့လားဘယ်လိုလဲမကြောက်ဘူးကြနော်
ကျန်းယူလောက်ခံတမတဲ့တထုံမြို့နယ်ထုံမူကြီး၄ကေသွားတဲ့လမ်းမပေါ်မှာ COVID-19 ကာကွယ်ထင်းကျုံရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးနယ်ပယ်အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာဝင်ရောက်ဆွဲဖက်မှုတွေမပြုလုပ်ဖို့တပ်ဖွဲ့ဝင်တွေကိုထိန်းသိမ်းကြမှတ်ပေးဖို့ဧပြီလ18ရက်နေ့ရက်စွဲနဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေရှိခဲ့တာပါ။တိုင်းဒေသနဲ့ကဖွဲ့စည်းသူနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့အပေါ်ကြိုဆိုတယ်လို့ KIO ခေါင်းဆောင်သူဖြစ်သူဂျင်းလွန်တောင်ကဆိုပါတယ်
အဲ့ဒီပေါ်ပေါ်ဒီဖုန်းတဲ့နေရာတို့ရဲ့ရေချတာအင်မတန်အကုန်ပါတယ်အင်မတန်မှအရေးကြီးတဲ့အချက်ဖြစ်ပါလေ
ကချင်လွတ်လပ်ရေးဖွဲ့ KIU အနေနဲ့ကတော့ KIA ဌာနချုပ်လိုင်စံမြို့ကတရုတ်နယ်စပ်ကိတ်ကိုဧပြီလ28ရက်နေ့ကစပြီးရက်ကတာမရှိပြေးလိုက်ပြီးဖြစ်ပါတယ်လက်ရှိ KIU ထိန်းချုပ်ဒေသမှာကိုရိုနာဗိုင်းရပ်ကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ်
နေစက်ကြရတော့ညနေတို့ကတော့တင်းတင်းကြပ်ကြပ်လုပ်နေတာရှိတော့ခိုးတော့တိတ်လောက်ပြီမဟုတ်လားအဲဒီပုံကားနေရတော့မဝင်ခိုင်းရတို့ကပိတ်ထားတယ်လို့ပြောပါတယ်ခိုးကကြေတို့ကမ်ပိုင်ကြီးတို့လမ်းမဲ့ဝင်ထက်တာဒီဒီလေစာလမ်းတော့အကြည့်ရဝင်ထက်ရှိတယ်နည်းနည်းကြာပြီသူတို့လည်းနေရာတကာမှာအသိပညာပေးမှုတွေရက်တွေ့မှဒီမောက်ဖြန့်ပေးမှုတွေပြီးရင်ရက်ဆေးဖို့နောက်အဖျားတိုင်းတာတို့ပါလို့အိုးမတင်ကားတဲ့လူရှိရင်လည်းသူတို့အဆောင်ကြီးပေါ်တင်လုပ်တဲ့အပိုင်းတွေရှိတယ်လို့အတည်ရပါတယ်ဗျာ
COVID-19 ကာကွယ်ထိန်းချုပ်ကုသရေးတိုင်းဒေသနဲ့ကအဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီဟာယောဂါနဲ့ပတ်သက်တဲ့သတင်းချဲ့လက်တွေဖလှယ်တာနေဆက်ကဝင်လာသူတွေကိုစစ်ဆေးတာကုသပေးတာယောဂါဆိုင်ရာအရေးပေးဆောင်ရွက်ရေးကိစ္စရပ်တွေပေါ်ပေါက်လာရင်အမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟုသနာရဲ့လမ်းညွှန်ချက်နဲ့ညီပူးပေါင်းဆောင်ရွက်ခြင်းစတာတွေပါဝင်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်